ဒေါင်ဆန်းစုကြည်ကိုနိုင်ငံတော်တိုင်ပင်ခံအဖြစ်ထားမဲ့ဥပဒေကြမ်းကိုအမျိုးသားလွှတ်တော်မှဒီကနေ့အတည်ပြုလိုက်ပါပြီ။ဥပဒေဟာဖွဲ့စည်းပုံအခြေခံဥပဒေကိုကျော်လွန်လှုပ်ဆောင်မှုရှိတဲ့ဆိုပြီးကန့်ကွက်မှုတွေရှိနေတဲ့ကြားကပဲအများစုမဲနဲ့မျိုးသားလွှတ်တော်မှအတည်ပြုလိုက်တာပါ။ဒီအကြောင်း VOA သတင်းတော်မင်းခါကနေပြည်တော်ကနေသတင်းပေးပို့ထားပါရရှင်။
ထွက်တော်တဲ့အများစုဖြစ်နေတဲ့မျိုးသားဒီမိုကရေစီဖွဲ့ချုပ်ကဥဆောင်တင်တဲ့ဒီဥပဒေကြမ်းအပေါ်မှာတိုင်းရင်းသားပါတီအချို့နဲ့စစ်တပ်ကိုယ်စားလှယ်တွေဘက်ကဝေဖန်ထောက်ပြမှုတွေရှိခဲ့ပေမဲ့မဲခွဲရောင်မှာတော့မဲအများစုအသာရပြီးဒီဥပဒေကြမ်းကိုအမျိုးသားလွှတ်တော်မှအတည်ပြုနိုင်ခဲ့တာပါဥပဒေဟာခေါင်းဆန်းစုကြည်တဦးတည်းကိုရည်ရွယ်တဲ့ဥပဒေဖြစ်နေတယ်ဖွဲ့စည်းပုံအခြေခံဥပဒေကိုကျော်လွန်ပြီးလှုပ်ဆောင်နေဆိုပြီးကန့်ကွက်သူတွေဘက်ကဝေဖန်ခဲ့ကြပါတယ်ဒီဥပဒေပြဋ္ဌာန်းနိုင်ဖို့အတွက်တည်ဆဲဥပဒေနဲ့ကိုက်ညီအောင်ပြန်လည်ပြင်ဆင်ပြဋ္ဌာန်းမယ်ဆိုရင်ထောက်ခံမယ်လို့တက်မတော်သားကိုယ်စားလှယ်ဘူးချုပ်ခင်မောင်အေးကမျိုးသားလွှတ်တော်ကိုတင်ပြခဲ့ပါတယ
်။ဝေဒီဘုရင်ကဝိရိယအကြီးကအခြေခံမှုတရားဖြစ်တဲ့ပုံမှန်ဆက်တဲ့ကာကြီးပါ။ပါတီအမည်ဖော်ပြထားတဲ့လူပုဂ္ဂိုလ်တူဟာဥပဒေပြည့်ရဲ့အုပ်ချုပ်ရာနာနှစ်ရလုံးကိုအနန္တနဲ့သဘောတည်းရောက်နေခြင်း။နိုင်ငံတော်ချုပ်ချာအာဏာရဲ့ခက်မှ၃ပြဖြစ်တဲ့ဥပဒေပြည့်ရဲ့အာဏာအုပ်ချုပ်ရာနာနဲ့တရားစီရင်အာဏာတို့ကိုတတ်နိုင်သမျှပိုင်းခြားသုံးစွဲခြင်းနဲ့အချင်းချင်းပြန်လည်ထင်းချောင်းချင်းတို့ပြုတ်လေဆိုတဲ့ပြတ်ထန်းခြင်းကိုထိခိုက်ပြပြစီခြင်းယခုဥပဒေကျမ်းပါပြတ်ထန်းချက်များရဲ့အနေအထိပ္ပယ်တွေဟာဝစီဘုံခြေကဥပဒေရဲ့ခြေကမှုများနဲ့ဆက်ကျင်ကွဲလွဲနေခြင်းတို့ကြောင့်ဥပဒေတရားဖြင့်ပြတ်ထန်းမယ်ဆိုရင်ဝစီဘုံခြေကဥပဒေနဲ့ညီညွတ်စီရင်ပြင်ဆင်ရေးဆွဲပြီးမှသာပြတ်ထန်းတင်ပါကြောင်းတင်ပြရင်ဒီကုန်းချုပ်ရပ
ါဒါပေမဲ့လေစစ်တပ်ဘက်ကအခုလိုကန့်ကွက်လာမှုအပေါ်ဖွဲ့စည်းပုံအခြေခံဥပဒေနဲ့ကိုက်ညီမညီဆိုတာကိုဒီကနေ့မှဆုံးဖြတ်ချက်ချလို့မရဘူးဆိုပြီးမျိုးသားလွတ်တော်ဥပဒေကြမ်းကော်မတီဥက္ကဋ္ဌဦးစောမင်းကတုံ့ပြန်ခဲ့ပါတယ
်။ဥပဒေတရားကဖွဲ့စည်းပုံဥပဒေနဲ့ညီတယ်မညီဘူးဆက်ကျင်တယ်မဆက်ကျင်ဘူးဆိုတာကိုကျွန်တော်အပါအဝင်တက်ရောက်လာကြတဲ့ကိုယ်စားလှယ်များမိသူများပြောပန်ခွင့်မရှိသေးဘူးလို့ကျွန်တော်ကနဦးတင်ပြပါတယ်။ထက်မှာတင်ပြသွားတဲ့ဥပဒေအခြေခံဥပဒေနဲ့ဆန့်ကျင်တယ်မဆန့်ကျင်ဘူးဆိုတဲ့အချက်တွေဟာဒီနေ့ဒီအချိန်မှာအခုကျွန်တော်တို့ပြောနေတဲ့အချိန်မှာပြောဖို့အင်မတန်ဆော်လုံးနေတယ်ဆိုတာကျွန်တော်တင်ပြလို့ရင်ဖြစ်ပါတယ်
။ကရင်ပြည်နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်စောတန်းနိုင်ကတော့လက်ရှိမှာဆွေးနွေးရမယ့်ဥပဒေကြမ်းတစ်ခုကိုဆွေးနွေးဖို့အတွက်အချိန်လုံးလောက်စွာမပေးဘဲအလော30အတည်ပြုမှုတွေရှိနေတာကြောင့်ဥပဒေမှာအာဏာမှုတွေဖြစ်လာနိုင်တယ်လို့ထောက်ပြခဲ့ပါတယ်။ဒီပြင်ဥပဒေကြမ်းမှာဒိုင်းနာဆောင်ရွက်ရမယ့်အရာတွေမှာဒိုင်းနာခြင်းမရှိခဲ့ရင်ဘလို့အရင်ယူနိုင်တယ်လဲဆိုတာကိုထည့်သွင်းမဖို့ပြထားတာကလည်းဥပဒေအားနည်းချက်ရှိနေတယ်လို့သူကပြောဆိုလိုက်ပါတယ်
။ဒီပုံမှန်ပါပါပဲ။လူပုဂ္ဂိုလ်တူရဲ့အမည်နာမကိုတိတိကျကျပေါ်ပြသုံးနှုန်းထားတယ်သိရတယ်။ဒီလိုသုံးနှုန်းထားခြင်းမျိုးဟာပင်မဥပဒေမှာအဲ့ဒီလိုမျိုးထည့်သွင်းပြဋ္ဌာန်းလေးရှိမရှိ။ယခင်ကပြဋ္ဌာန်းပူတဲ့ဥပဒေတွေမှာအလားတူဥပဒေမျိုးရှိမရှိ။နိုင်ငံကဥပဒေမှာရောရှိမရှိ။ပြန်လေတုံးတက်ဖို့လူမလို့ဆွနစ်တင်ပြလို့ကောင်းမွန်ပြည့်စုံတဲ့ဥပဒေတရားဖြစ်ပေါ်လာရတဲ့လုံလောက်သောအချိန်ရရှိဖို့ဟာလေအရေးတကြီးလူအချက်ဖြစ်ပါတယ်။နောက်ပြန်မှဆွေးနွေးရမယ့်ဥပဒေကြမ်းတရားကိုဒီနေ့ညမိုးချုံမှအာဂျင်နာရရှိတာမျိုးဟာပြင်ဆင်ဖို့အတွက်အခက်အခဲရှိပါတ
ယ်။ရခိုင်ပြည်နယ်တွတ်တော်ကိုယ်စားလှယ်ဦးမြင့်နိုင်ကတော့အခုလိုထောက်ပြခဲ့ပါတယ်
။ပုံမှန်ကအပိုက်ခွေခန်းမှာပေါ်ပြထားတဲ့အကျဉ်းပြည့်ချက်များဆောင်ရွက်ချက်များနဲ့ဆက်လင်း၍ပြည်ထောင်စုလွှတ်တော်သို့တာဝန်ခံရမည်ဟောပြထားခြင်းမှာဖိစေပုံအခြေခံဥပဒေနဲ့ညီညွတ်မှုရှိကြောင်းပြရမှာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့သမဒါသာပြည်ထောင်စုလွှတ်တော်ကိုတာဝန်ခံရမည်လို့ဟောပြထားသဖြင့်အတိုင်းပင်ခံပုဂ္ဂိုလ်မှပြည်ထောင်စုလွှတ်တော်သို့တာဝန်ခံရမည်ဆိုပြီးမှဖိစေပုံအခြေခံဥပဒေနဲ့ညီညွတ်မှုရှိကြောင်းလေလာတည်ရှိရပါတယ်
ဥပဒေကြမ်းပေါ်အမျိုးသားလွတ်တော်တွေမှာကိုယ်စားလှယ်ခုနှစ်ဦးဆွေးနွေးခဲ့ပါတယ်ဒါပေမဲ့လည်းအမျိုးသားလွတ်တော်ဆိုင်ရာဥပဒေရပြင်ဆင်လို့မျိုးအမျိုးသားလွတ်တော်ဆိုင်ရာဥပဒေရပြင်ဆင်လို့တော့ကိုဖော်ပြဆွေးနွေးခြင်းမရှိတဲ့ကန့်ကွက်မှုတွေအပေါ်ပြန်လည်ဆွေးနွေးဖို့မလိုဘူးဆိုထားတာကြောင့်ပြင်ဆင်ချက်ဖော်ပြခဲ့တဲ့ဆွေးနွေးမှုကိုပဲပြန်လည်ဆွေးနွေးခဲ့ကြပါတယ်ဒါကြောင့်တပ်ဖက်ကတင်ပြလာတဲ့ဖွဲ့စည်းပုံကိုကျော်လွန်နေဆိုတဲ့တင်ပြချက်ဟာကန့်ကွက်မှုသဘောပဲဖြစ်ပြီးလွတ်တော်တွင်ပြန်လည်ဆွေးနွေးနိုင်ခဲ့ခြင်းမရှိခဲ့ပါဘူးတင်ဆက်ချက်ဖော်ပြဆွေးနွေးခဲ့သူကတော့ရခိုင်ပြည်နယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမြင့်နိုင်ပဲဖြစ်ပါတယ်။ဒီကိစ္စကိုပြန်လည်ဆွေးနွေးဖြေရှင်းခဲ့ကြပြီးဥပဒေကြမ်းကိုမဲခွဲခဲ့ကြပါတယ်။အဲ့ဒီမှာမဲသားရပြီးအမျိုးသားလွှတ်တော်ကဒီဥပဒေကြမ်းကိုအတည်ပြုခဲ့တာပါ။ဒီဥပဒေကြမ်းကိုတည်သူလွှတ်တော်မှဆက်လက်ဆွေးနွေးသွားဖို့လည်းရှိနေပါလိမ့်ရှင်။